ရန်တော်အတိုင်းပင်ခံဝန်ကြီးဌာနဝန်ကြီးဖြစ်တန်တမန်ဟောင်းဦးကျော်တင်ဆွေကိုလျှာထားတဲ့အကြောင်းအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပြောဆိုပါရယ်။ဝါရင်တန်တမန်ဟောင်းလည်းဖြစ်အာဆီယံအဖွဲ့ကြီးရဲ့လူ့အခွင့်အရေးဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်လက်တာဝန်ထမ်းဆောင်ခဲ့သူဦးကျော်တင်ဆွေကိုလွှတ်တော်ကအတည်ပြုရင်နိုင်ငံတော်အတိုင်းပင်ခံဝန်ကြီးဌာနဝန်ကြီးဖြစ်တ ลุดออกอ่ะตีปิ้วไล่เตะနိုင်ငံတော်အတိုင်ပင်ခံဝင်ကြီးဌာနဝင်ကြီးအဖြစ်ဝါရင့်တန်တမဟာဦးကျော်တင်ဆွေကိုရထားတဲ့အကြောင်းအာနာယမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD
ဒီကြိုတွေရဲ့ရည်ချင်းကိုတီးလို့အခုတော့ဆန်းစီရတူအတံမြင်ခံရုံးဝန်ကြီးဖြစ်ခံမှုရေးချလိုက်တဲ့ဖြစ်ပါတယ်။လွတ်တော်ကနမစင်းပြည်ပြည်သောက်ကြနေမှာဒီပြည်မှာခင်ဗျ။ဦးကျော်တင်ဆွေဟာအရင်မြန်မာစစ်အစိုးရလက်ထက်မှာထိတ်တန့်တန်တမာဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ အဲဒီကာလတုန်းကမြန်မာစစ်အစိုးရရင်ဆိုင်နေရတဲ့လူခွင့်ရေးဆိုင်ရာဝေဖန်ခံရမှုတွေကိုကုလသမဂ္ဂမှာတောက်လျှောက်ခုခံပြောဆိုခဲ့ရသူဖြစ်ပါတယ်။နောက်ပိုင်းမှာတော့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံလူခွင့်ရေးကော်မရှင်မှာမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်2009ခုနှစ်မှာစစ်အစိုးရကခန့်အပ်ခံခဲ့ရသူဖြစ်ပါတယ်။မြန်မာဆိုင်ရာကိုယ်စားလှယ်အဖြစ်သူနဲ့တွဲဆောင်권တောင်းခဲ့ Equality Myanmar
ညွှန်ကြားရေးမှုဦးအောင်မျိုးမင်းကသူ့အတွေ့အကြုံကိုအခုလိုပြောပါတယ်။မန္တလေးကလူခွင့်ရေးကော်မရှင်ပြုခတ်ဖြစ်တုန်းကရောအာဆီယံအစိုးရများဆိုင်ရာကော်မရှင်မှာတာဝန်ထမ်းဆောင်နေချိန်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့တွေ့ဆုံပြီးတော့မြန်မာအရေးကိုအာဆီယံအရေးကိုတွေ့ဖို့တရားဝင်တောင်းဆိုမှုတွေအချိန်ချင်းလုပ်ခဲ့တယ်။ဒါပေမဲ့ပြန်လည်ပြီးတော့တုံ့ပြန်မှုတွေတစ်စုံတရားမှမရရှိခ ဒီလိုမျိုးအခြေအနေတွေကိုကျွန်တော်တို့ကတောင်းဆိုပြီးမဲ့တွေ့ဆုံမှုရှိရပါကျွန်တော်အားမလို့အားမရဖြစ်ပါတယ်ဒါပေမဲ့အာဆီယံရဲ့လူခွင့်ကွန်ရှင်ကြားထဲမှာကတော့ဒီလူခွင့်ရည်တွေနိုင်ငံရေးနဲ့ပတ်သက်ပြီးတော့တန်တမာနီးအရပြောဆိုမှုကောင်းနေဆိုတဲ့နာမည်ကောင်းတော့ကျွန်တော်ကြားရပါတယ်ဘယ်လောက်ထိပဲတန်တမာနီးရကောင်းကောင်း
ဒီလူခွင့်ရည်တွေနိုင်ငံရေးနဲ့ပတ်သက်ပြီးတော့တန်တမာနီးအရပြောဆိုမှုကောင်းနေဆိုတဲ့နာမည်ကောင်းတော့ကျွန်တော်ကြားရပါတယ်ဘယ်လောက်ထိပဲတန်တမာနီးရကောင်းကောင်းဒီလူလူတို့ရဲ့အတန်ဒီစန္ဒာတွေကိုတွေးဆုံမှုအတွက်အတိတ်မှရှိတဲ့သူအနေနဲ့ကတော့ကျွန်တော်တို့တစ်ဖက်မှာအားနေတယ်လို့ပဲထောက်ပြချင်ပါတယ်လူတို့ရဲ့မေဆန္ဒနဲ့အာဏာရလာတဲ့အစိုးရတဲ့လက်ထက်မှာတော့သူ့ရဲ့ဆောင်ရွက
င်သားတဲ့ဒီမိုကရေစီဘက်ကိုအားတန်နေတဲ့အစိုးရနောက်ကျွန်တော်ပြည်သူလူထုရဲ့ပါဝင်မှုကိုအတိမတ်ပြုလာတဲ့ဒီလိုမျိုးအခြေအနေမျိုးမှာသူဘလောက်ထိလှုပ်ဆောင်မှုရှိမလဲဘလောက်ထိကျွန်တော်တို့အတန်အောင်နားထောင်မလဲနိုင်ငံတကာတန်တမာရေးရာဆွေးနွေးတဲ့အချိန်မှာပြည်တွင်းမှာရှိတဲ့လူတွေရဲ့အတန်နဲ့စန္ဒတွေဘလောက်ထိအလေးထားမလဲအဲ့ဒီပေါ်မှာတော်တော်သတိထားပြီးစောင့်ကြည့်ရမှာတော့သိကြပါတယ်ခင်ဗျာ
လွှတ်တော်ကအတီးပြုမယ်ဆိုရင်တော့ဝိုင်းရင်တန်တမာဟောင်းဦးကျော်တင့်ဆွေဟာဒေါ်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဝန်ကြီးဖြစ်လာတော့မှာပါ